မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတင်းရှောင်ခဲ့ရတဲ့ပလဲဝဒေသဘက်ကဒုက္ခသည်200ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံတာကြောင့်နေဆက်ကြီးရွာတွေမှာခိုလုံနေရတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဒုက္ခသည်တွေကိုအကူအညီပေးဖို့ကြိုးစားနေသူတွေကိုလည်းဘင်္ဂလားဒေ့ရှ်နေဆက်စစ်တပ်အကြီးအကဲကပိတ်ပင်နေတာကြောင့်ဒုက္ခသည်တွေအခက်ကြုံနေရပါတယ်။ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ဘက်ကပဋိပက္ခနောက်ဆုံးအခြေအနေတွေကိုထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းကြောင်ထွက်ပြေးခဲ့တဲ့ပလဲဝါမြို့နယ်ကရခိုင်နဲ့ခမီးစစ်ရှောင်မိသားစု200ကျော်ဟာဘင်္ဂလားစိုးရကနေလက်မခံတဲ့အတွက်မနေ့ကအင်္ဂါနေ့မှာမြန်မာနယ်စပ်ဘက်ကိုလှည့်ပြန်လာရပြီလို့ဘင်္ဂလားဒေ့ရှ်အခြေစိုက်စစ်ဘေးရှောင်ဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးဝင်းသိန်းက VOA ကိုပြောပါတယ
်ဒီဘင်္ဂလားဒေ့ရှ်စွမ်းကြီးရခရိုင်မုံရစစ်တပ်ကရသူတို့ကဒီဆိုင်ရုံဝင်ပဋိပက္ခရှင်နေဝင်လုပ်တဲ့ဒီဒုက္ခတွေမှဝင်လို့မရဘူးရခိုင်လို့မရဘူးဆိုတဲ့အပေါ်ကအမေနဲ့ဟုတ်ကဲ့ဒီလိုဒီနေချာတော့တာဒီဂျီဘီကနေပြီးတော့ဒီလိုဖုန်းရဲ့အပြင်မှာဒီနေရာကနေတော့ဘဘာဒီကိုပြန်တော်တော့သူတို့ကိုနေထောက်လိုက်ပါလားအဲ့ဒီနေထောက်တော့ဟိုဒုက္ခသည်တွေကချောက်ပြီးတော့ရှင်းမိသားစုကနေပြီးတော့အိန္ဒိယမြန်မာဘက်ကိုဆက်တော့တယ်လို့ကျန်နေတဲ့မိသားစုတွေကအဲ့ဒီနေရာမှာနေလို့မရတော့ဘဘာဒီကိုလည်းနေလို့မရတော့မြန်မာနေချာပြည်ရဲ့ဆိုတဲ့ဒီဟာတွေရှိတာတကယ်နော်အဲ့ဒီတောင်ပေါ်မှာယာယီပေးလေးတွေထိုးပြီးတော့ခေါလုံနေရတယ်လို့ကျွန်တော်ဆက်ရတယ်ကွာ
ဒီစစ်ဆောင်နေရကျော်ဟာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲကြောင့်ချင်းမြင့်နဲ့ပလဝမြွတ်နဲ့ခမောင်းဝနဲ့ကင်သလင်းကျေးရွာကနေဒီလဆန်ပန်းတို့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစစ်ပြီးတင်းချောင်ခဲ့ကြတာပါဘင်္ဂလားဒေ့ရှ်အစိုးရကနေဒုက္ခသည်တွေကိုလက်မခံတဲ့အတွက်လက်ရှိခိုလုံရဘင်္ဒရာပေခရံရုံမော်မြွတ်နဲ့အမှတ်ခွန်းနဲ့ရမတ်ကြီးနယ်မြေစောချိုင်ကျေးရွာကနေမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တီမြုပ်ကျေးရွာဘက်ကိုမနေ့ညနေပိုင်းမှာရောက်ရှိလာနေကြတာပါလက်ရှိသူတို့နေဆိုင်တဲ့ဒေသဘက်ကိုကူညီပေးဆောင်ဖို့တာစီမှုတွေရှိနေတယ်လို့စစ်ရှောင်တွေအနေနဲ့ကြားမရေခက်ခဲတွေ့ကြုံနေရတယ်လို့ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးဝင်းစိန်ကဆက်ပြောပါတယ်
အဲ့ဒီနေရာကိုဟိုဂျော်နက်စီအေရက်ကော့စီဒီအခုအစီအမဆောက်ရောက်ကုန်ပြီးတော့မရဘူးခင်ဗျအဲ့ဒီနေရာမှာခလင်းငါးကြီးတို့က၆ချိုးပြီးတော့အေးပတ်ပြီးတော့ရှိနေတယ်ခင်ဗျဒီအထက်မှာခလင်းကလည်း၃ယောက်မျိုးပါလေဘန်ဒရဘောမရှိစတဲ့အကြီးကြီးကအဲ့ဒီအထက်ကိုလုံးဝပြေးမဝင်ဘူးခင်ဗျ
လက်ရှိမှာတော့နေစားဘက်ကိုပြောင်းချွေလာတဲ့စစ်ရှောင်တွေဟာအနီးနားမှာရှိတဲ့မြို့ကျေးရွာသားတွေကပဲအကူအညီပေးဆောင်နေတယ်လို့သူကပြောပါတယ်။ချင်းမြင့်နယ်ပလဝမြို့နယ်တွင်နှစ်ဖက်တိုက်ပွဲတွေတွင်မှစစ်ရှောင်ဥယျာဉ်800ကျော်ရှိနေပြီးဘင်္ဂလားဒေ့ရှ်နယ်စပ်ပါဝင်ပလဝမြို့နယ်ကြောက်တော်မြို့နယ်ဘက်တွေမှာတိမ်းရှောင်နေကြရပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအီတို့ကြားတိမ်းမာနေတဲ့စစ်ရေးချင်းတွေကြောင့်ရွာသား9000ကျော်ဟာစစ်ပေးတိမ်းရှောင်နေရပါတယ်။မနေ့ကတနင်္လာနေ့မှာလည်းရသေးတောင်မြို့နယ်အငူမော်ဂုံတန်းရွာနဲ့ကာစီကုန်းကျေးရွာကမှတပ်မတော်ရင်တန်းဖြတ်တန်းနေစဉ်မိုင်းသုံးလုံးပောက်ကွဲခဲ့တယ်လို့အငူမော်ဂုံတန်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းထွန်းကပြောပါတယ်
။မနေ့ကအနာရီ25လောက်ရှိနေတယ်လေ။ပောက်ကွဲတဲ့3000ကျော်ကျလိုက်တာလေ။ကျွန်တော်ရွာနဲ့ကာစီကုန်းရွာခြားထဲမှာပောက်ကွဲတဲ့ကြားပြီးတော့ကျွန်တော်နာရီဝက်လောက်အကြံအစည်ကျေးတယ်ဘာမှမရှိတော့ဘူးဘာမှပောက်ကွဲဆိုတာကမြန်မာပောက်ကွဲရတယ်ဆိုတော့ဖောက်တယ်ဆိုတာလည်းမပြောရဘူး
။ဘုံပောက်ကွဲပြီးလက်နဲ့ငယ်ပြစ်ခတ်တန်ဂျိုချားချမ်းနေရပါမယ်။နှစ်ဖက်တိုက်ပွဲဖြစ်တဲ့လက္ခဏာတော့မရှိဘူးလို့သူကဆိုပါတယ်။မနေ့ကရတိတောင်မြို့နယ်တွင်စစ်ရင်တန်းမိုင်းခွဲခံရမှုအခြေအနေနဲ့ပတ်သက်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲပတ်တွေးမှုနဲ့အေအေပြန်ကြားရေးတာဝန်ခံတို့ကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီခိုင်ပြည်နယ်တွင်မြို့နယ်တွေတွင်မှာတပ်မတော်နဲ့အေအေကြားစီရေးပဋိပက္ခနယ်မြေကျယ်ပြန့်လာတဲ့အခြေအနေကြောင့်ဒီခိုင်ပြည်နယ်အစိုးရကနေသွာလာရေးနဲ့မြို့ရွာတွေမှာအင်တာစုစီးရင်ပါဝင်စစ်ဆေးမှုတွေပုံမူတင်းကျလာတဲ့အခြေအနေမှာရှိနေပါတယ်။စစ်ဆေးမှုတွေတင်းကျနေတဲ့ကြားမှာပဲမင်းညတို့ကမင်းပြမြို့နယ်တောင်ဘက်ဆယ်မိုင်ကွာမှာရှိတဲ့ကြောက်ခုတ်ကျေးရွာဥထားသူဟာတနက်နဲ့ပြစ်ခတ်လှုပ်ကြံခံရတယ်လို့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
။သူကနေနေကြမျိုးနဲ့ကြောက်ခုတ်ကြည့်ရောဥပဒ္ဒါပြသူကသူကနေကမောင်ကျော်တဲ့မောင်ကျော်ဒါပြလို့လုံးကြလာလားလို့တော့မသိဘူးစင်နဲ့ညလာဖြစ်တာစင်နဲ့လေးဆက်ပြပြပြီးတော့ဆက်ပြတော့တာမနေ့ကတော့ဟဲ့ဒီအလောက်ကျွန်တော်တို့ပေါ်ကြည့်တာ
ဘယ်ဖွဲ့ကနေပါချောင်းကြောင့်လှုပ်ကြံတာလဲဆိုတာမသိရသေးဘူးလို့သူကဆိုပါတယ်ဇန်နဝါရီလ22ရက်နေ့ညပိုင်းမှာလဲမင်းပြမျိုးနဲ့ပန်းမြောင်ကြီးဝသားတို့ကိုအမိပတိသနတ်သမားတို့ကလှုပ်ကြံတပ်ဖြတ်တဲ့ဖြစ်စဉ်တွေရှိတယ်လို့ဒီနေ့အထိလက်သက်မပေါ်ထုတ်နိုင်သေးပါဘူး။တရားပိုင်တွင်မှာမောင်သောမျိုးနဲ့တွင်ညမထောရမိတ်ကိုဖေဖော်ဝါရီလ17ရက်နေ့မှာပြစ်မှုဆိုင်ရာကြည်သူဥပဒေပုံမှန်144ကိုအမိတ်မှ6မြင်းဆောင်2019ကိုနောက်ထပ်လက်ထိသုံးမြစ်ထုတ်ပြန်ထားပါတယ်။2018ဒီဇင်ဘာလ17ရက်နေ့မှာထုတ်ပြန်ခဲ့တဲ့အမိတ်မှ9မြင်းဆောင်2018ရက်ကုန်ဆုံးလို့နောက်ထပ်နှစ်လတူပြီးညမထွက်ရမိတ်ကိုထပ်မံထုတ်ပြန်တာလည်းဖြစ်ပါတယ်ခင်ဗျာ